ယခင်ပြည်နယ်တစ်ခုလုံးကခီးသွွားပြည်သူတွေလုံခြုံမှုသေချာစေဖို့ခီးသည်တင်ပို့ဆောင်ရေးရင်လိုင်းပိုင်ရှင်တွေအနေနဲ့နေစဉ်သွားလာနေကြတဲ့ခီးသည်အဝင်အထွက်စည်းရင်းတွေကိုရခိုင်တပ်မတော် AA ရဲ့အီးမေးလ်လိပ်စာတွေကိုမဖြစ်မနေပေးပို့ဖို့ AA ကကြေညာလိုက်ပါတယ်ဒီကြေညာချက်နဲ့ပတ်သက်ပြီးတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းက
ရဲ့ကျွန်တော်ခီးသွွားလာခွင့်ပေါ့ဗျာခီးသွွားလွတ်လပ်သာခီးသွွားတာတို့လမ်းမဆက်တော်ရေးတဲ့အနောက်ဆက်ဖြစ်တာပေါ့ဒီနယ်မြေဒေသမှာလက်နက်ကင်တောင်းညမှုပေါ်လာတာသိမကြသေးဘူးဘယ်တိုင်းသားလက်နက်ကင်မှအဲဒီလိုမျိုးထုတ်ပြန်လို့ကြတော့ခုတာကျွန်တော်တော့မတွေ့ဘူးဗျာ
အီးမေးလ်လိပ်စာအပြင်ဆက်သွယ်ရမယ့် Viber ဖုန်းနံပါတ်တွေကိုနီးလန်းရှာပြီးထပ်မံအသိပေးသွားမှာဖြစ်တယ်လို့ AA ရဲ့ကြေညာချက်တွေကိုလိုက်နာဆောင်ရွက်မှုမရှိဘူးဆိုရင်နောက်ဆက်တွဲဟာမော်တော်ယာဉ်လိုင်းပိုင်ရှင်တွေရဲ့တာဝန်ဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာရေးသားထားပါတယ် AA ရဲ့အခုလိုတောင်းဆိုချက်ကိုမော်တော်ယာဉ်လိုင်းပိုင်ရှင်တွေကလိုက်နာဆောင်ရွက်မယ်ဆိုရင်တည်ဆဲဥပဒေအရမတရားအသင်အပ်ဥပဒေပုံမှစက္ကွန်တင့်နဲ့တရားစွဲဆိုခံရနိုင်ခြေရှိပါတယ်ဒီထုတ်ပြန်ချက်ဟာဒေသခံယာဉ်လိုင်းပိုင်ရှင်တွေစီကိုပြန့်နှံ့ရောက်ရှိမှုတော့အားနည်းနေပါသေးတယ
်မရှိပါဘူးခင်ဗျာကျွန်တော်တို့ကမရှိပါဘူးဟုတ်ဆိုတော့အားရှိရင်တော့သားသမားကအကုန်လုံးလိုက်ပါပဲနော်လမ်းပစ်စစ်တွေတော့အခုလေးတော့စောနေတာပဲအများကြီးကြောက်တော့စစ်တွေအကြီးတွေပါဖို့လိုတဲ့ကားပေါ်မှာဒါပဲရှိပြန်တော့ဘာမှမရှိဘူ
းဒါကတော့စစ်တွေမျိုးကနေရခိုင်ပြည်နယ်အတွင်းကတခြားမျိုးတွေကိုပြေးဆွဲနေတဲ့အမည်မဖော်လိုတဲ့အမှန်လုံရင်မောင်းတဦးရဲ့ပြောကြားချက်ကိုကြားခဲ့ရတာပါအစိုးရတပ်မတော်အနေနဲ့ရခိုင်ပြည်နယ်အတွင်းကတိုက်ပွဲဖြစ်ပွားရာနေရာတွေမှာတပ်လူရိတ်ခါနဲ့လက်နက်အပြောင်းအရွှေ့တွေကိုစစ်ကားတွေအသုံးပြုတာမျိုးမဟုတ်ပဲအရက်သားခီးတဲ့တင်ကားတွေကိုအသုံးပြုတဲဆောင်မှုတွေလှောက်ဆောင်တာကိုထင်ထင်ရှားရှားတွေ့ရတယ်လို့ AA ကစွပ်စွဲထားပါတယ် AA ရဲ့ပြန်ကြားရေးတာဝန်ကံခိုင်ဒုက္ခကို RFA ကအကြိမ်ကြိမ်ဆက်သွယ်ပေးမယ်။နောက်မှသာဖုန်းပြန်လဲခေါ်ဆိုဖို့ပြောကြပါရစေ။ RFA ကစစ်ချွေမြောက်ဦးရသေးတောင်စတဲ့မြို့တွေကိုပြေးဆွဲနေတဲ့ခီးသည်တင်မှန်လုံရင်မောင်းတချို့ကိုဆက်သွယ်မေးမြန်းကြည့်ရမှာတော့တမတော်သားတွေအနေနဲ့ခီးသည်တင်လိုင်းကားတွေကိုစီးနှင်းတာတွေရှိပေမဲ့လက်နက်သေးယူတာမျိုးတွေတော့မရှိဘူးလို့ပြောပါရစေ။ RFA ကဆက်သွယ်မေးမြန်းထားမှုဟာရခိုင်ပြည်နယ်ကမြို့နယ်အလုံးကိုလွှမ်းခြုံနိုင်ခြင်းတော့မရှိသေးပါဘူး။AA ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးရခိုင်မျိုးသားပါတီရဲ့ပြောရေးဆိုခွင့်ရှိသူဖြစ်တဲ့ဦးထွန်းအောင်ကျော်ကိုမေးမြန်းကြည့်ရမှာထုတ်ပြန်ချက်ကိုအတိအကျမသိသေးဘူးလို့ပြောသလိုဒုဥက္ကဋ္ဌဒေါက်အေးနုစိန်က AA ရဲ့ထုတ်ပြန်ချက်ကိုဖတ်ရှုပြီးဖြစ်ပေမဲ့မှတ်ချက်မပေးလို့ကြောင်းပြောပါရယ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမေက AA ရဲ့ထုတ်ပြန်ချက်အပေါ်အခုလိုမှတ်ချက်ပေးပါရယ်ဒါပေမဲ့
ချင်းချောက်ချင်းချောက်လည်းနဲ့ပဲအချင်းချောက်လို့ရှိရင်တော့ကြောက်ကြမှာပဲလက်နဲ့မရှိတဲ့လူကလက်နဲ့ရှိတဲ့လူကိုတော့ဒီသူကိုဘလိုနည်းနဲ့မှဟိုထိခိုက်အောင်မလုပ်ဖို့ကခေါင်းဆောင်များရဲ့တောင်းပန်ပါကောက်ွဲပေးနိုင်တဲ့ခေါင်းဆောင်တွေကိုပဲရည်ရှိမှနေပြီးတော့ယုံကြည်ကိုစားအပြုကြပါလိမ့်မယ်
ရခိုင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်ဖြစ်လာတဲ့နောက်ဆက်တွဲအကျိုးဆက်တွေထဲမှာဒေသခံတွေမတရားအသင်ဆက်သွယ်မှုဥပဒေပုံမှစက္ကွန်တင့်တဲ့တရားစွဲဆိုခံရမှုတွေပါဝင်နေပါတယ်အခုဆိုရင်ကြောက်တော်ရသေးတောင်ဘူးတီတောင်မြို့နယ်တွေမှာစက္ကွန်တင့်တဲ့တရားစွဲခံရသူ25ဦးကျော်ရှိနေပြီဖြစ်ပါတယ်ရှင်